COVID-19 ရောဂါရှိမရှိနိုင်ဝက်အတွင်းစစ်ဆေးသိရှိနိုင်မဲ့စမ်းသပ်ပစ္စည်းနဲ့မကြခင်စစ်ဆေးနိုင်မှုပြင်ဆင်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ယောဂါပိုကူးဆက်ခံရသူတွေနဲ့တခွဲခံစစ်ဆေးမှုဆိုင်ရာမူဝါဒတွေကိုပါပြောင်းလဲသွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ်။ကျွန်တော်မိခါပါCOVID-19 ရောဂါရှိမရှိအချိန်တိုတင်စမ်းသပ်သိရှိနိုင်မဲ့ test kits တွေမကြခင်မှာရောက်လာတော့မယ်လို့ဗဟိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာဒေါခင်ကင်းကြီးကပြောပါတယ
်။ဒီတော့ဒီကရောက်ဖို့ရှိပါလေ။ရောက်ပြီဆိုရင်ကျွန်တော်တို့စတင်မှာဖြစ်ပါတယ်။အဲ့လိုစတဲ့အခါမှာဒီ positive တွေကြီးကတော့ပို့ပြီးတော့များလာနိုင်ပါတယ်။အဲ့အခါမှာကျွန်တော်တို့အနေနဲ့ positive တွေကိုတက်တက်တွေဆွဲမှာဖြစ်ပါတယ်။နောက်ပေါ်ကျဖြစ်တဲ့မှာအတက်ငယ်တဲ့ရောဂါလက္ခဏာမပြရဘူး။နောက်ခံရောဂါမရှိဘူး။မရှိတဲ့လူတွေကြတော့ဒါပြတာအနေနဲ့ဒီကထားရှိမှာဖြစ်ပါလေ။နောက်ထပ်ပြောင်းချက်နဲ့နေရာတွေတိုင်းထားမှာဖြစ်ပါတယ်။အဲ့ဒီမှာကရောဂါလက္ခဏာပေါ်မှာလက္ခဏာပြရတယ်။ဒါပေမဲ့လည်းခုနပြောလို့ဆက်ကတော့ငယ်တယ်။နောက်ခံရောဂါမရှိဘူး။ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကတနည်းအားဖြင့်တော့တနည်းအားဖြင့်ကတည်းကဒီလောက်ခွဲလဲတော့ဒီအစွာတော့ဒါဒီလိုလေးဆွဲနေတော့ဖြစ်ပါလေ။အရေးကြဲနေတယ်လေ။ဘလို့လူတွေကိုချက်ခွဲဆန်းတတ်တယ်ပေါ့နော်။ဒါနဲ့ပတ်သက်လို့လက်စစ်ဆေးဖို့အတွက်လည်းဒီ criteria တွေလည်းသူတို့ကရေးဆွဲနေတာဖြစ်ပါလေ။နောက်အသက်ကလည်းရှိနေ၊နောက်ကယောဂါကလည်းရှိနေ၊နောက်ကလက်ရှိကလည်းယောဂါလက္ခဏာကိုစံစားနေရမယ်ဆိုတော့သင်္ချာစီတန်းစစ်ဆေးဖို့အနည်းချက်ကုသမှုရှိဖို့အတွက်တော့ဒါတောင်းကလာတို့ဝေပါကြီးတို့ထောင်ကြီးတို့ဒီမှာစားမှာဖြစ်ပါလေ
။ COVID-19 ရှိမှရှိကိုမြန်မြန်ဆန်ဆန်စစ်နိုင်တဲ့စံတပစ္စည်းအခုကြီးတသိန်းကိုတောင်ကိုရီးယားနိုင်ငံကနေမှာယူထားပြီးတောင်ကိုရီးယားအစိုးရဘက်ကလည်းဒေါ်လာ5သိန်းကိုလှူတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စုကြည်ကပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့မှာပြောဆိုခဲ့ပါတယ်။အခုစံတပစ္စည်းဟာပိုးရှိမရှိကိုမိနစ်30အတွင်းသိရှိနိုင်မှာဖြစ်ပါတယ်။ပိုးပြီးထိရောက်တဲ့ကုသမှုတွေပေးနိုင်ဖို့ပိုးတွေ့လူနာနဲ့ထိဆက်သူတွေကိုမြန်မြန်ဆက်ဆံရှာနိုင်ဖို့အရေးအတွက်များများစစ်ဆေးနိုင်လို့တက်ခွဲခံစစ်ဆေးမှုနဲ့ပတ်သက်လို့ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုလျှော့ချနိုင်တာမို့ဒီစစ်ဆေးမှုကပြည်သူအတွက်ကောအစိုးရအတွက်ပါကောင်းမွန်တဲ့အကျိုးရလဒ်တွေရှိတယ်လို့ဒေါက်တာတော်ခင်ခင်ကြီးကပြောပါတယ်။ဒီစစ်ဆေးမှုကနှာခေါင်းအာခေါင်းတိုးပက်ယူပြီးစစ်ဆေးတာဖြစ်ပေမဲ့ကုန်ကျစရိတ်တက်တာတယ်လို့လည်းသူကပြောပါတယ်။ဒီစစ်ဆေးတဲ့ပစ္စည်းပိုင်းရဲ့တိကျမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလက်ခံထားတာဖြစ်လို့တိကျမှုပိုင်းကမေးခွန်းထုတ်စရာမရှိဘူးလို့ဒေါက်တာတော်ခင်ကြီးကပြောပါတယ
်။ဒီမှာတော့ခုနပြောတဲ့ဆက်ယူဖို့လည်းပါတယ်လို့ပြောတယ်။အဲဒီ test အခု basic test ကြာကြတော့ WHO ကအသိမှတ်ယူတဲ့ test အပေါ်မှာ antigen test ဖြစ်ပါတယ်။နောက်တစ်ခုကသူ exposure ရင်ပိုးရှိတာကိုတွေ့ရှိနိုင်မှု။ပိုးမရှိရင်လည်းမရှိကြောင်းသိရှိနိုင်မှုအဲ့ဒီနောက်ဆုံးလုံးက90ရာခိုင်နှုန်းကျော်100ရာခိုင်နှုန်းမြင့်ရှိပါတယ်အဲ့တော့ဒီစိတ်တော်တော်ကြီးစိတ်ချတဲ့စစ်မှာပါပါ
မြန်မြန်စမ်းသပ်စစ်ဆေးနိုင်တဲ့ဒီစစ်ဆေးမှုကိုကျန်းမာရေးဝန်ကြီးဌာနအပြင်ပုဂ္ဂလိကဘိုင်းမှာပါစစ်ဆေးနိုင်ဖို့ပုဂ္ဂလိကဆေးရုံတွေဘက်ကလည်းပြင်ဆင်နေတယ်လို့ပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကပြောပါတယ်
ကိုရီးယားကနေပြောတော့သူလဲသူပဲလဲဝင်မယ်ပေါ့လေဒီတကယ်တော့ဆွေးရလဲဝင်မယ်ပေါ့လေဒီဘိုင်းနဲ့ပတ်သက်ပြီးတော့လည်းနောက်ပိုင်းမှာကျွန်တော်တို့ဒီပုဂ္ဂလိကနေပြီးတော့ကျွန်တော်ပံ့ပိုးပြီးတော့ဒီအရာကိုပို့ပြီးတော့ဖြစ်လို့ရအောင်လို့ဒီကုန်ပဲနီးဝိုင်းကူကြမယ်ဆိုတဲ့အပိုင်းတော့ကျွန်တော်တို့ဒီနေ့ဆွေးနွေးပြီးတော့ဒီဥစ္စာကိုတော့အကြီးဌာနကိုကျွန်တော်တင်ပြလိုက်ပါပြီ။တရားဝင်တင်သွင်းဝင်ရတဲ့ကုမ္ပဏီရဲ့သူ့ဈေးနှုန်းတွေရှိပါတယ်။ class ပေါ့နော်ကျွန်တော်ဒီ sample ယူမဲ့ကျွန်တော်ကျန်းမာရေးဝန်ထမ်းတွေက PPE တွေဝယ်ရပါတယ်။အဲ PPE တွေဝယ်တာရဲ့သူ့ရဲ့ဒီကိုယ်ပိုင်းချက်ချက်လေးရှိပါတယ်အဲ့ဒါလေးတွေပေါင်းပြီးရင်ကျွန်တော်ထင်ပါတယ်ဝေး2000ပေါင်ဝင်လောက်တော့ဖြစ်သွားမယ်ဖြစ်နေရလက်ရှိဈေးနှုန်းပေါ့နော်အဲ့ဒီဟာတွေကအများကြီးတော့လေဟိုတရားတွေကိုမြက်ဖို့ဆိုပြီးတော့မစင်စားထားပါဘူ
းဒီ test kit တွေကိုပြီးတဲ့ April လတုန်းကတောင်ကိုရီးယားကမြန်မာကိုလှူဒန်းခဲ့ပါသေးတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနေ့စဉ်လိုတိုးလာတာနဲ့အမျှလက်ရှိဓာတ်ခွဲခန်းတွေကစံတက်စစ်ဆေးနိုင်တဲ့အရေးအတွက်ထပ်ပုံများလာနေရပါတယ်။ဒါကြောင့်လည်းအခုလိုအရေးအတွက်များများနဲ့မြန်မြန်စစ်ဆေးနိုင်မယ့်နည်းလမ်းကိုအကောင်အထည်ဖော်ဖို့လှုံ့ဆော်တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။